စကိုင်းတိုင်းတမူးမြို့နယ်ကကြောင်းတစ်ခုမှာကိုဗစ်ရောဂါအဆုလိုက်ကူးစက်မှုရှိခဲ့ပြီးတော့ကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်။အခုလိုရာနဲ့ချီကိုဗစ်ကာရောဂါကူးစက်တဲ့နေရာမှာရောဂါပိုးအမျိုးအစားကူးစက်မြန် Omicron ပိုးဟုတ်မဟုတ်ဆိုတာကိုသိရှိရဖို့အတွက်ရန်ကုန်မြို့ကအမျိုးသားဓာတ်ခွဲဌာနစီပို့ဆောင်ထားတယ်လို့တမူးမြို့ကကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ။
စကိုင်းတိုင်းတမူးမြို့မှာရှိတဲ့အထက်ကနှစ်အခြေခံပညာသင်ကျောင်းကဆရာမနဲ့ကျောင်းသားကျောင်းသူပေါင်း52ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။တမူးမြို့မှာကိုဗစ်ရောဂါကိုအဆုလိုက်ကူးစက်မှုလည်းဖြစ်ပါတယ်။အခုလိုကျောင်းကကိုဗစ်ကူးစက်သူတွေအရင်တည်းကကိုဗစ်အတည်ပြုထားတဲ့လူနာတွေနောက်ထပ်တန်တရာရှိတဲ့အတွက်စစ်ဆေးသူတွေအပါအဝင်စုစုပေါင်းအတည်ပြုလူနာဟာဇန်နဝါရီလ28ရက်နေ့အထိဆို150ဝန်းကျင်ရှိနေပါတယ်။တမူးမြို့မှာလူအများကြီးကိုကိုဗစ်ကူးစက်ထားတဲ့ပိုးဟာ Omicron COVID ပိုးဟုတ်မဟုတ်သိနိုင်ဖို့အတွက်ရန်ကုန်မြို့ကအမျိုးသားကျန်းမာရေးဓာတ်ခွဲဌာနစီကိုပေးပို့ထားတယ်လို့တမူးမြို့ဆေးရုံအုပ်ကြီးဒေါက်တာသူရကပြောပါတယ်
။ဒီနေ့တော့အဲ150ဟောပါတော့ခုတွေ့ရှိတဲ့အထက်ကနေပြီးတော့မှကျွန်တော်တို့စပ်ပတ်48ခုပေါ့48ခုကိုရန်ကုန်မြို့ဒီအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနပေါ့နော် NHS ပေါ့အဲ့ဒီကိုကျွန်တော်တို့အခုဒီမျိုးစိတ်ဟိုဆစ်ဆေးဖို့တည်းပို့ထားပြီအဲ့ဒါဆိုတော့မျိုးကွဲကဗာမျိုးကွဲဆိုတာတော့ကျွန်တော်တို့အခုတိတော့မတည်သေးဘူးပေါ့နော်အဲ့နောက်အခုရှိတဲ့သူတွေကတော့အများကြီးတော့အနာစီအဲချောင်းစုချက်သားကြိုက်ခေါင်းကြိုက်ပေါ့နော်အဲ့ဒါလေးတွေဖြစ်တာများတယ်ပြင်းထန်တဲ့လူတော်တယောက်မှတော့အခုမရှိသေးဘူးပေါ့နော
်တမူးမျိုးဟာအိန္ဒိယနိုင်ငံမိုရင်းမျိုးနဲ့နန်းနမိတ်ချင်းကပ်နေတဲ့မျိုးဖြစ်ပြီးတမူးမိုရင်းအပြည့်ပြည့်ဆိုင်ရာနေဆက်ဝင်ထွက်ခဲ့လေရှိနေပါတယ်ကပ်ရောဂါကူးစက်မှုအခြေအနေကြောင့်တမူးမြို့အဝင်ထွက်ကိုပိတ်ထားပြီးကုန်စည်စီးဆင်းနိုင်ဖို့အတွက်တော့ကိုဗစ်စီးမြင်းနဲ့အညီဆောင်ရွက်ပေးထားတယ်လို့ပြောပါတယ်။ကာယောဂါကုဆက်ခံရမှုထိန်းချုပ်နိုင်ဖို့အတွက်လည်းလုပ်နေပါတယ်လို့ဒေါက်တာသူရကပြောပါတယ်
။စတွေ့ပြီးတော့ညားလာတဲ့အချိန်မှာအခုကျွန်တော်တို့တမူးကနေပြီးတော့မှကျွန်တော်တို့ဒီအဓိကတော့ပြည်မကိုကျွန်တော်တို့မပြတ်အောင်ဖို့ပေါ့နော်။အဲ့အတွက်ဆိုပြီးကျွန်တော်တို့တမူးကနေပြီးတော့အထက်တွေကိုအခုပိတ်ထားတယ်။ပြည်မကနေပြီးတော့ဒီဘက်ကဝင်လာတယ်လည်းအခုပိတ်ထားတယ်။ကျွန်တော်တို့ဒါနဲ့ကုန်စည်စီးဆင်းမှုအဆင့်တီအောင်တော့ကျွန်တော်ကုန်ကားတွေကိုတော့ဝင်ကုန်ပေးထားတယ်သူတို့တွေတော့ဒါနဲ့ကျွန်တော်တို့ဒီမြို့ဝင်မှာထားထားပြီးတော့မှဒီတရားအပိုးမရှိတဲ့သူကိုကျွန်တော်တို့မောင်းခိုင်းပြီးတော့မှကုန်စီဒီစီစဉ်မှုတော့လုပ်နေတာပေါ့လေဒီအဓိကတော့ကျွန်တော်တို့ဟိုအစုပြုံလိုက်တွေ့တာတော့ចောင်းကတွေ့တာပေါ့နော်ចောင်းကနေပြီးတော့ចောင်းသားចောင်းသူတွေဆရာဆရာမနေစတွေ့တာဆိုတော့အဲဆရာဆရာမနဲ့ចောင်းသားចောင်းသူတွေကနေပြီးတော့ကျွန်တော်တို့ကအဓိကတော့သူတို့တွေရဲ့ဆီဆက်တဲ့သူတွေနဲ့ဟာတွေကိုကျွန်တော်ကွန်ဆက်တွေတော့ကတိုက်ဖြစ်နေတာပေါ့နော်ပြီးပြီးတော့မှကျွန်တော်တို့ positive သမားတွေကိုတော့ဒီတန်းသေးုံနဲ့အထက်ကနေပေါ့နော်ခုလောလောဆယ်တော့အဲ့မှာစင်တာမှာထားတာပေါ့လေထားပြီးတော့မှကျွန်တော်တို့ထိန်းတယ်နောက်ပြီးတော့မှခုတန်တရားရှိတဲ့သူတွေကိုကျွန်တော်တို့ခုဒါတော့ချက်ဆက်တယ်ပေါ့နော်အဲ့အဲ့လိုမျိုးနဲ့ကျွန်တော်တို့တော့ခုဒီယောဂါကိုထိန်းချုပ်လို့ရအောင်တော့ဟိုကလုပ်နေတာပေါ့လေ
COVID ကာကွယ်ဆေးမထိုးရသေးသူတွေထိုးနိုင်ကြဖို့အတွက်တိုက်တွန်းနေတယ်လို့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုလည်းတစ်ချိန်တည်းမှာပဲလုပ်နေတယ်လို့ပြောပါတယ်တမူးမျိုးမှာ COVID အတည်ပြုလူနာတစ်နေ့နဲ့တစ်နေ့များလာနေခြင်းမြို့မှာဈေးဆိုင်တွေကဆိုင်ကန်းအတော်များများလဲပိတ်ထားကြပါတယ်။မြို့အနှံ့ပိုးသက်ဆေးလဲလိုက်ပြီးဖျန်းနေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကအောက်ဆီဂျင်ပြတ်လတ်မှုတွေနေရာအနှံ့မှာကျုံခဲ့ကြရတာကြောင့်အခုလဲလိုအပ်လိုင်းအသင့်ဖြစ်နေအောင်အောက်ဆီဂျင်စက်ရုံတွေကိုပြန်ပြီးလဲပတ်နေပြီလို့တမူးမြို့ဒေသခံတဦးကပြောပါတယ
်။ဘယ်လိုလဲတော့ကူးစက်မှုတော့များနေတာပြန်ပါဒီကောင်အရင်ကဒီတော့အနက်အနေနဲ့အရတာတွေကမပြဘူးဒီစိတ်တွေအရင်ကိုဗစ်လိုလက္ခဏာမပြဘူးပေါ့ဗျာဒါမပြတဲ့တယောက်ကလည်းမတူကြပါဘူးလို့ချောင်းဆိုးနာသီချောင်းဆိုးဖြစ်ကြတယ်ချားကြတယ်အဲ့ဒါပါပဲအခုကသူကကူးစက်မှုကတော်တော်လေးညံနေတယ်သူကအောက်ဆီဂျင်ဆိုင်ရုံတော့ဒီနေ့ကျွန်တော်တို့လဲထားတာပေါ့တကယ်လို့အောက်ဆီဂျင်ကလည်းလိုခဲ့ရင်တော့ရန်သိဖြစ်အောင်လို့အဲ့ဒါလဲထားတ
ာကျမရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ Omicron COVID ပိုးအတည်ပြုလူနာအရေအတွက်ဟာ January 28ရက်ည8နာရီအထိဆို217ယောက်ရှိနေပြီးအဲ့ဒီထဲမှာပြည်ရင်းအကူဆက်ခံရသူက2ယောက်ရှိနေပါတယ်